တော်ရရှင်များရှင်ကျမသင်္ကီထိုက်ပါဆရာနာသိန်းစန့်ကျင်ဆန္ဒပြမှုတွေအတွင်းဒီကနေ့တနင်္လာနေ့နှစ်လပိုင်း22ရက်နေ့2022ခုနှစ်မှာနှစ်ငါးလုံးအဖြစ်အလုံးရှင်တဲ့ဆန္ဒပြချဖို့စီယုံလှုပ်ရှားနေကြတဲ့တစ်ဖက်မှာစစ်ဖက်ရဲဘက်ကားတွေလှုပ်ရှားသွားလာမှုတွေလည်းရှိနေပါတယ်ရန်ကုန်မန္တလေးနဲ့မြကြီးနားမြို့တွေရဲ့ညသကောင်အင်တာနက်မဖြတ်တောက်ခင်အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ရန်ကုန်မြို့ပေါ်မှာတင်းင်းကနေညသကောင်မတိုင်ခင်စစ်တပ်ကားတွေရဲကားတွေနဲ့မိသက်ကအဖြူတွေလှဲတန်းဘက်ကကျော်ဖြတ်သွားတာတွေ့တယ်လို့လှဲတန်းမှာနေထိုင်သူတို့က VOA ကိုပြောပါတယ်
။ကိုစင်တိုင်းလောက်တယ်မှာတော့အဲ့စစ်ကားတွေဟိုလှဲတန်းစင်တာဘက်ကနေပြီးတော့စင်ရန်စင်တာနဲ့အဲ့ခုနရဲကားတွေပေါ့နော်အဖြူတွေတုတ်ထားရေးစစ်ကားလောက်ဖြတ်သွားတာကိုတွေ့တယ်။သူကမြို့ရဲဘက်ကိုသွားမြို့ရဲဘက်ကိုသွားတယ်။နောက်ပြီးတော့ဟိုအဲ့ဒါလှဲတန်းကုန်းမွာနေသွားတာနော်။အောက်ကနေကြတော့စစ်ကားတွေသွားတယ်။စစ်ကားတွေသွားစစ်ကားတွေပဲလို့တိုက်သူကြီးတာလာနေ American Embassy ကျင်းနေအဲ့ဘက်ကိုသွားတာတင်တယ်။
မန္တလေးမှာတော့ကိုရက်ွက်တွင်ညတိုင်းကင်းဆောင်နေကြရပြီးတင်းင်းလာနေဆန္ဒပြပွဲအချိန်မှာလည်းလူငယ်တွေရက်ွက်လုံးချုံရေးတာဝန်ယူဖို့ပြင်ဆင်နေကြပါတယ်။ချမ်းမြသားစီမှာနေတဲ့ကိုမျိုးကြီးက VOA ကိုအခုလိုပြောပါတယ်
။နေကင်းမိုင်သူရှေ့မှာထွက်တဲ့အချိန်ပေါ့နော်။နောက်တန်းမှာအဲ့ရက်ွက်ထဲမှာတော့နည်းနည်းလေးလူငယ်ပိုင်းလည်းကြံခဲ့အောင်လို့လေအဲ့ဒါမျိုးလေးလည်းစီစဉ်ထားပါဘူး။
မြန်မာပြည်တော်ကားလိုင်းတွေစုစည်းရာမန္တလေးသီရိမန္တလာကားဝင်းမှာလဲကားလိုင်းအများစုလဲတင်းနှင်းလာနေမှာပိတ်ဖို့စီစဉ်ထားပါတယ
်အဲကားလိုင်းတွေရေကုန်နီးပါးပေါ့နော်ဟို 90% ကျော်ကျော်ထိတော့ကားဝင်းပတ်ချလဲပေါ့နော်အကုန်လုံးပိတ်ကြတယ်ဟိုဟာစီရီယန်တတရအပေါ့ကျွန်တော်တို့ဥက္ကရာဂိတ်ပိုင်ပေါ့နော်ဂိတ်ပိုင်အစပြီးတော့ဟိုဟာသူလဲပိတ်ချင်တဲ့ဆန္ဒရှိဝန်ထမ်းတွေလည်းပိတ်ကြတယ်ပိတ်ချင်တယ်ဆိုတော့အဲ့ဒါနဲ့ပိတ်ပလိုက်တာမြားတာပေါ့နော
်အနာသိန်းဆန့်ကျင်မှုဆန္ဒပြပွဲတွေအတွင်းအကျန်းဖက်ဖြိုခွင်းခံရတဲ့မြစ်ချီနားမှာလည်းတင်းင်းလာနေဆန္ဒပြပွဲတွေအတွက်စီစဉ်ထားတဲ့အကြောင်းဆန္ဒပြပွဲစီစဉ်လှုပ်ရှားသူစွတ်ဆိုင်ထွဲက VOA ကိုပြောပါတယ်
ဘာသာလုံးကအတန်းဖက်ပြီးတော့ဘယ်တော့မှဆန္ဒထုတ်ပြောတော့ထုတ်ပေါ်တာလည်းဆန္ဒမလုပ်ဘူးဒါကြောင့်မလို့အခုဒီအပူပေါင်းပါဝင်တဲ့ပြည်သူတွေနဲ့ရှေ့မှာဦးဆောင်တဲ့ဒါကတောင်းတာရီအားလုံးပေါ့နော်အတန်းမခက်ဘူးဒါတကယ်ကအနာတန်ဒီကနေခက်တာရီလုပ်ခဲ့ရခြင်းတောင်းမှခုတည်းကအငြင်းဆုံးတင်းဆောင်ဖို့အချက်ပေါ့နော်အစုပုံမှုလုံးဝမဖြစ်ဖြစ်အချက်ကြောင့်လည်းတော့ပြောပြီးရှင်းလင်းရှင်းရှင်းထားပါတယ်အထက်မှာလည်းဒီလိုချင်းကြီးတို့ပြောတဲ့အခါမှာတမန်ကြီးပုံမှာခက်ခက်တဲ့အရာရှိခဲ့ပြီးပေါ့နော်ဒီဖြစ်ခက်ကံတွေမှာခက်ခဲလို့ရှိနေဆိုတော့ဒီလိုမျိုးမျိုးနဲ့ပေါ့နော်ဒါချီးကျူးတာဖြစ်အဖွဲ့တွေနဲ့အတူတခြားဒေါက်တာအဖွဲ့တွေဆရာဝန်အဖွဲ့တွေအများကြီးတို့ပုံမှန်တော့ဖြစ်ခက်ထားပါရှင့်
ကချင်ပြည်နယ်ထဲမှာလည်းညပိုင်းအဖမ်းဆီးတွေရှိပါတယ်။မြကြီးနားမှာလည်းဆန္ဒပြပွဲပါဝင်သူတွေနောက်သတင်းသမားတွေလည်းညပိုင်းလုံခြုံရေးစိုးရိမ်နေကြရပါတယ်ရှင်။